ဒီကနေ့ဖေဖော်ဝါရီ26ရက်နေ့လယ်ပိုင်းလောက်မှာမန္တလေး62လမ်းမနော်ရမန်ဥယျာဉ်ရှိနေဗိုလ်ချုပ်ပိုင်ခြံရှိတို့မှာစာနာပြသူတွေကိုစစ်တပ်နဲ့ရဲကတနက်ပစ်ပေါက်ဖြိုခွင်းတာကိုမျက်မြင်တွေ့ခဲ့သူအမျိုးသမီးတူက VOA ကိုပြောပြပါတယ်
တော့မှရဲကားရောစစ်ကားရောပါတယ်ပေါ့ဆိုအဲ့ဒါ16ငွေဆိုင်ငယ်တွေကိုကိုရခါကြတော့စစ်အဲ့လီတော့နောက်ကနေပြီးတော့အောက်ကနေလမ်းလျှောက်လာတဲ့ရဲမြက်ကနေပြီးတော့နောက်လေးနေပြစ်တာဗလာကြီးဗလာကြီးနောက်လေးနေပြစ်တာအဲ့မှာနေအမားပြည်သူတွေရောမှန်မှန်သလိုငါသားတို့ပြန်ညနောက်လေးနေပြစ်နေတယ်နောက်လေးနေပြစ်နေဆိုပြီးတော့ပြန်ခိုင်းရတယ်နောက်လေးနေသူကစပြစ်တာပြည်သူတွေဘယ်သူမှမပြစ်ဘူးသူကစပြစ်တာတော့ဆိုးတယ်ပြည်သူတွေကသူတို့ကသူတို့ငင်းငင်းကြမ်းကြမ်းဆန္ဒထုတ်ခေါ်တာသူတို့တွေစပြီးတော့ဒီထီရုံးဖျောင်လို့ဟောနော်ဒီလူတွေပေါ့ရှုံးမဲမဲနေတာရှုံးမဲမဲနေတာတတော်ကိုစိုးတယ်ဒီစစ်အနာတွေက
ဒါအပြင်ထိခိုက်ဒဏ်ရသူတွေကိုကူညီပေးဖို့ရောက်နေတဲ့လူနာတွေငါကိုလည်းစစ်ဆေးမေးမြန်းခဲ့သေးတယ်လို့ကိုယ်တိုင်စစ်ဆေးခံခဲ့ရသူပန်းဆက်လူငယ်လူမှုကွန်ရက်အသင်းကရင်မောင်းကပြောပါတယ
်လက်နက်တွေပါလာလူတွေလည်းရှာတယ်ကားတဲ့လည်းလက်နက်ပါလာပါလာအလုံးပျက်ရှာတော့ကားတဲ့တော့ဘာမှတော့တွေ့မသွားဘူးကားတော့တင်းသွားတယ်ပြန်လာပေးတယ်နောက်ကမလာခဲ့နဲ့ပေါ့နောက်ကတွေ့ရင်ရေးယူမယ်ပေါ့ဓပုံတွေအကုန်လုံးမှတ်တမ်းယူသွားတယ
်ဒီကနေ့မနေ့ပိုင်းကစတင်ပြီးစစ်တပ်နဲ့ရဲကမန္တလေးပူတာကြီးရှိကနေလုံညွင်ကြီးယူထားပြီး88လမ်းပေါ်မှာရှိတဲ့ထိုင်တဲ့ဘက်ကိုဖြိုခွင်းဖို့လုပ်ခဲ့ပေမဲ့စာနာပြသူတွေဘက်ကလူစုခွဲပြီးလိုက်တဲ့အတွက်ထိတ်တိုက်တွေ့ဆုံခဲ့တာတော့မရှိပါဘူးဒါအပြင်မန္တလေးမြတောင်ကျောင်းတိုက်ရှိမှာလည်းလူစုခွဲဖို့ပြောပြီးတနက်ပစ်ပေါက်ခဲ့တယ်လို့လူတချို့ကလည်းဖမ်းဆီးသွားပါသေးတယ်မန္တလေးမှာစစ်တပ်ကတူပေါင်းစုံတပိတ်နဲ့မန္တလေးအင်ဂျီယာတပိတ်စစ်ကြောင်းနှစ်ခုပေါင်းပြီးလူသိန်းချီစုဝေးပြီးဒီကနေ့ဆန္ဒထုတ်ဖော်ခဲ့တာပါဒီလ20ရက်နေ့ကလည်းမန္တလေးကမ်းရိုးလမ်းမှာဆန္ဒထုတ်ဖော်သူတွေကိုတပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းခဲ့လို့၃ဦးသေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိခဲ့သူဖမ်းဆီးခံထားသူတွေလည်းရှိပါတယ်ခင်ဗျာ